တနင်္ဂနွေ2014ခုနှစ်တုန်းကစစ်တပ်ကအာဏာသိမ်းဖျက်ရှားပြီးအစိုးရကိုအုပ်ချုပ်စင်မှာပေါ်ဆမှုတွေမြေကွက်မှာထောင်နေစင်ရွက်ချခံထားတဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ကနေရရင်ပြန်လည်လက်ပြောင်းပေးဖို့ဝန်ကြီးချုပ်ပရချန်ဟိုချာကဒီနေ့ပဲတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းရင်းလက်ကတော့ဒေါ်လာသက်ထောင်ချီဆွေးနွေးခဲ့တဲ့အစိုးရရဲ့စဘာဝယ်ယူအစီအစဉ်နဲ့ပတ်သက်လို့ထောင်နေချခံရမှာကိုရှောင်ရှားတဲ့အနေနဲ့ပြည်ခရနဲ့ဩဂုတ်လထဲမှာပဲပြည်ပကိုတင်ဆောင်ခဲ့တာပါဝန်ကြီးချုပ်ဟောင်းကိုထိုက်တန်ရုံယူကပြည်ရဲ့စတင်ပါလာတဲ့မှာပဲရက်ကွယ်မှာထောင်နဲ့ငါးနှစ်စင်ကြီးချမှတ်ထားပါတယ်။အမျိုးကျော်ရင်းလက်ကတော့သူ့အနေနဲ့အမားယုံလုံးမိတာမရှိကြောင်းနဲ့တရားဥပဒေဆုံးဖြတ်ချက်ကနိုင်ငံရေးယူချက်တွေပါဝင်နေတဲ့ကြောင်းပြောဆိုထားပါ။ထောင်ကြီးချုပ်ပြန်ရောက်ကတော့ရာဇဝတ်မှုကင်းသူတွေကိုပြန်ပို့ရေးနိုင်ငံရေးသဘောတူညီချက်ရာအမျိုးကျော်ဟောင်းကိုပြန်လည်လွှဲပြောင်းပေးဖို့တောင်းခံရတာဖြစ်တဲ့ကြောင်းပြောဆိုထားပါတယ်။ပြည်ပမှာရောင်းနေတဲ့သူတွေကိုထိုင်းနိုင်ငံကလည်းလည်းဖမ်းဆီးလို့မရနိုင်တဲ့အတွက်ဖမ်းဆီးပြီးပြန်လည်လွှဲပြောင်းပေးဖို့ဟာတပ်ဆိုင်ရာတိုက်ပွဲပေါ်မှာသာမူတည်နေတဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရင်းလက်နဲ့အကိုဖြစ်သူတက်ဆင်ရှင်တော်ဝတ်တော်ဟာကျေးလက်ဒေသရဲ့ထောက်ခံမှုကိုရရှိခဲ့ကြပြီးအစဉ်လာအပြင်ဘီရင်ကိုတစ္ဆာခံသူတွေစစ်တပ်တည်တန်းကောင်းဆောင်တွေနဲ့နိုင်ငံရေးအားပြန်ခဲ့ကြတဲ့ဆက်စုနှစ်တစ်ခုကျော်ကြာထိုင်းနိုင်ငံရေးအခြေအနေမှာအထူးအခမ်းအနားမှာနေရာယူခဲ့ကြသူတွေလည်းဖြစ်ခဲ့ကြပါတယ်။